တမရော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအွန်လိုင်းရဲ့ Facebook အကောင့်ပါဝင်တမရော်နဲ့သက်ဆိုင်တဲ့အကောင့်18ခုကို Facebook ကမနေ့ကဖယ်ရှားလိုက်ပါတယ်တမရော်ထိပ်ပန်းခေါင်းဆောင်6ယောက်ကိုလူမျိုးတုံတက်ဖြတ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်မှုခုံရုံးမှာစစ်ဆေးတင်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကမနေ့ကပြောကြားပြီးတဲ့နောက်မှာပဲတမရော်နဲ့သက်ဆိုင်တဲ့ Facebook အကောင့်တွေကိုဖယ်ရှားလိုက်တာဖြစ်ပါတယ်အဲ့ဒါလို့ဖယ်ရှားလိုက်တာဟာ Facebook ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတိတိကျကျသတ်မှတ်တာမရှိဘူးလို့ယူဆတဲ့အကြောင်းသတင်းအချက်အလက်ဤပညာရှင်ဦးရဲမြတ်သူကပြောပါတယ်
သူတို့ရဲ့ policy ကိစ္စကရှင်းရှင်းလင်းလင်းချမပြပဲနဲ့ဒီအဲ့ဒီဟာမျိုးရှောက်နေအခုကိုကျွန်တော်တို့တော်တော်များတောက်ကင်ဝင်ထားတဲ့ဟာပြန်ပြုတ်ပြီးပြန်ထည့်ခိုင်းနိုင်တယ်ပါသူပြန်လုံနေပြီဘာတွေပြောနေမှမသိဘူး effect ကတော့သူတို့မှာ policy တိကျကျချိဖို့တော့လိုတာပေါ့မရှိဘူးဆိုလို့ရှိရင်သူတို့အဲ့ဒီ၆ပြောင်းတဲ့ကိစ္စကသူတို့အတွက် impact တစ်ခုဖြစ်သွားတယ်နော်နောက်တစ်ချက်ကဂျားတွေကနေပြီးတော့ဟိုမှာ local social media ပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်လည်းအပြင်ကနေဝင်လာနိုင်တဲ့ခြားထားပါတော့ WeChat ပဲဖြစ်ဖြစ်အခြား something ပေါ့နော်ဟိုတစ်ခုခုဝင်လာနိုင်ဖို့အတွက်လှုပ်ရှားနေတဲ့အချိန်လေးဒီမှာအခွင့်အရေးတစ်ခုရောရပါနိုင်တာပေါ့ပစ္စည်းကွာဒီကွာမှာအပြောင်းလဲဖြစ်သွားရင်အခြားပစ္စည်းတွေဟာချမ်းစီလာတာမျိုးလည်းဖြစ်သွားနိုင်တယ်။ဒါတော့ technically နဲ့ business အနေနဲ့ပြောတာပေါ့နော်
။အဲ့ဒီနောက်ဆက်တွဲအနေနဲ့တက်မတော်ကတနိုင်ငံလုံးမှာ Facebook သုံးနေတာတွေကိုရက်ဆိုင်ခိုင်းမလားဆိုပြီး Facebook သုံးဆွဲနေတဲ့သူတွေအကြားစိုးရိမ်နေတာတွေလည်းရှိနေပါတယ်။ဒီကိစ္စကြောင့်နောက်ဆက်တွဲစိုးချိုးအနေနဲ့ပုံမှန်သုံးဆွဲနေတဲ့သူတွေရဲ့အခွင့်အရေးကိုထိခိုက်လာမလားဆိုတာကိုစိုးရိမ်တယ်လို့သတင်းစာပညာသင်တန်းနည်းပြကိုတီဟာကပြောပါတယ်။
Facebook ကလည်းလောလောဆယ်အချိန်မှာနိုင်ငံပေါ်မှာအတိုင်းအတာတစ်ခုပြီးတော့အထူးသဖြင့်ရှိနေတဲ့ဝါဒဖြန့်တဲ့ဟာပဲဖြစ်ဖြစ်တကယ်ပြောချင်တဲ့ဟာတွေကိုပြောလို့ရတဲ့နေရာပဲဖြစ်ဖြစ်ပေါ့နော်အထူးသဖြင့်ရှိနေတယ်အဲ့ဒီမှာမှဒီတက်ရဲ့ Facebook page တွေအကုန်လုံးပိတ်လိုက်တဲ့အခါကျတော့တက်ရဲ့ဩဇာကလည်းအခုအတိုင်းအတာတစ်ခုထိလက်ခံနေရမယ့်အခြေအနေမျိုးရှိကြတော့ကျွန်တော်တို့ဒီပုံမှန်သုံးတဲ့လူတွေရဲ့ပုံစွဲခွင့်ကိုပါလာပြီးထိခိုက်နိုင်မလားလို့ပေါ့နော်အဲ့လိုဆိုမျိုးတော့ရှိတယ်တခြားဘက်ကပြန်ကြည့်လို့ရှိရင်လည်းသူတို့ဘက်ကသူတို့ကိစ္စနဲ့သူတို့လောက်တာကိုယ်တွေနဲ့ဘာမှမဆိုင်ဘူးလို့တော့တွက်လို့တော့ရပါမယ်လေဒီဘက်ကပြန်ကြည့်လို့ကျွန်တော်တို့ရဲ့တုံ့ဆက်မှုကိုလာပြီးထိခိုက်နိုင်မှာဆိုတော့ဆိုရင်ဘောတော့ရှိပါတယ်ခင
်ဗျ။တစ်ဆက်တည်းမှာပဲတက်နဲ့ပတ်သက်တဲ့သတင်းအချက်အလက်နဲ့ဓာတ်ပုံတွေကိုအလွယ်တကူမရတော့မှကိုစိုးရိမ်နေတဲ့သူတွေလည်းရှိပါတယ်။မွန်ပြည်နယ်ရေမြို့နယ်ကဥအောင်နိုင်ဝင်းကတက်မတော်စီကရရှိမဲ့သတင်းအချက်အလက်တွေကိုပြည်သူတွေသိရဖို့ခရင်သွားတဲ့စိုးကြိုးတချို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။
ဒီအကောင့်ဒီ page တွေကနေထုတ်ပြန်နေတာတွေကသူတို့တက်မတော်ရဲ့သူ့အပိုင်းသူ့ခံနာရသူ့လှုပ်ဆောင်တာတွေကိုထုတ်ပြန်နေတာပဲဖြစ်တယ်။ကျွန်တော်တို့အမြင်မှာတော့ hate speech ပေါ့အဲ့ဒီဟာတွေပါတယ်လို့မမြင်ဘူး။နောက်တစ်ချက်ကတက်မတော်ရဲ့လှုပ်ဆောင်မှုတွေကိုကျွန်တော်တို့ဘာပဲဖြစ်ဖြစ်တိုင်းဒီတိုင်းနာလက်နက်ကိုင်တွေအားလုံးရောအစိုးရအဖွဲ့ရောနိုင်ငံမှာတိုင်းငံလုံးမှာရှိတဲ့ဒီလူတွေကသိနိုင်လာပေါ့ Facebook ကလည်းမြန်မာပြည်မှာ30လောက်တုံးနေတယ်ဆိုတော့ဒီ30လောက်တုံးလူတွေကဒီဟာတွေကိုကြည့်နိုင်မြင်နိုင်တယ်ပေါ့ခုနောက်ပိုင်းမှာကျတော့ကိုစုဦးပြီးတော့ခက်ခဲလာမယ်ပေါ့ဒီအခြေအနေတွေအားလုံးကဘာပဲဖြစ်ဖြစ်ငញ្ញမ်းရေးလုပ်ငန်းစီမားတွေရောရင်ကြားစီရေးဆိုတဲ့ဒီလမ်းကောင်းမှာရောဒါပြည့်ရွေးနေတယ်လို့မြင်တယ်ဒါဆိုးရွားလေးဖြစ်လာနိုင်နေရာတွေအများကြီးရှိတယ
်တက်မတော်ကသတင်းထုတ်ပြန်တဲ့အကောင့်တွေအပြင် follower 12တန်းလောက်ရှိတဲ့ Facebook စာမျက်နှာ52ခုလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအခု20ကို Facebook အသုံးပြုခွင့်ပိတ်လိုက်တာလို့ Facebook ကမနေ့ကနေထုတ်ပြန်လိုက်တာဖြစ်ပါတယ်။အကောင့်တွေပိတ်သိမ်းခံရတဲ့အတွက်တက်မတော်ဘက်ကအခုထိတုံ့ပြန်ပြောဆိုတာတွေမတွေ့ရသေးပါဘူး။အများသူကသုံးနေတဲ့လူမှုကွန်ရက်ကိုသုံးစွဲခွင့်မရှိတာကြောင့်တက်မတော်ဘက်ကအရှက်ရတာမျိုးဖြစ်သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်တဲ့ကိုကျော်သူဟန်ကပြောပါတယ်။
ဆက်ပြောတာကတော့သူတို့ကအများကြီးကြီးတာပေါ့နော်သူတို့ကစကားပြောစရာဒီ Facebook တခုလေ report တခုရှိအောင်လို့ကျွန်တော်တို့ကဒီစာချန်နယ်ကြီးအများကြီးရှိတယ်အဲ့တော့သူတို့နေတဲ့ Facebook တခုပဲခံရတဲ့ဒီစာအဲ့တော့ဒီသူတို့ကအများကြီးသိနေတာမဟုတ်ဘူးသူတို့ကသူတို့ပြောချင်တဲ့အများကြီးပြောလို့ရတဲ့ channel တွေရှိရတာကျုပ်တို့ရုပ်ပြပညာနေပြီးတော့အဲ့ဒါမျိုးပြောချင်တာမဟုတ်ဘူးရှိရပေါ့နော်အဲ့တော့ဒီတော့နေလို့သူတို့နေအများကြီးကြည့်တာတော့မဟုတ်ဘူးဒါနဲ့ဒီအများသူမှာပေါ့နော်လူတိုင်းသုံးသပ်လို့ရနေတဲ့အရာတခုအောင်သူတို့ကသုံးလို့မရှိတော့ဘူးဆိုတာမျိုးတော့ဆက်ဆက်ဒီကဖြစ်နေမှာပေါ့နော်အချက်ရွာတဲ့သဘောမျိုးရှိကောင်းရှင်းတယ်ဒါပေမဲ့ဒီမြန်မာမျိုးရှင်းပြီးတော့ပြောရင်တော့သူတို့ကဘာမှအဲ့လိုစနေနာမရှိဘူ
း Facebook ပိတ်သိမ်းလိုက်ရင်တခြားသုံးလို့ရတဲ့လူမှုကွန်ရက်တွေထွက်လာနိုင်တယ်ဆိုပေမဲ့Facebook လို့အသုံးများဖို့မလွယ်ဘူးလို့သုံးသပ်နေတဲ့သူတွေလည်းရှိပါတယ်။ပြည်တွင်းမှာ Facebook သုံးဆွဲခွင့်ပိတ်လိုက်တာမျိုးမလုပ်ရင်တော့အဲ့ဒါကိုသုံးဖို့အစင်းစင်ကြော်ဖြတ်ရတာတွေလှုပ်လာခဲ့ရင်တော့တခြားသုံးဆွဲတဲ့သူတွေကိုထိခိုက်လာနိုင်တာမျိုးရှိနိုင်တယ်လို့ပြောကြပါတယ်။2018ခုနှစ်မှာ Facebook သုံးဆွဲသူလူဦးရေ15သန်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်။မနေ့က Facebook စာမျက်နှာတွေအကောင့်တွေဖယ်ရှားခံရတာနဲ့ပတ်သက်ပြီးလက်တလော့မှာ Facebook သုံးဆွဲနေတဲ့သူတွေအကြားသုံးသက်ဝေဖန်ပြောဆိုနေတဲ့စာသားတွေစိုးရိမ်နေတဲ့စာသားတွေဟာ Facebook တခွင်မှာပြန့်နှံ့နေတုန်းပဲဖြစ်ပါတယ်ရှင်။